တော်ရရှိမြခင်ဗျာဒုစရိုက်ကိုပြုတဲ့သူဟာဘလောက်ဆိုးသလဲဆိုတာကျွန်တော်ပြောပြခဲ့ရင်မယုံနိုင်စရာမဖြစ်နိုင်ဘူးဒီလောက်တော့မဆိုးဝါးပါဘူးလို့ဆိုကြပါလိမ့်မယ်အေးရပေါ်မှာမကောင်းတဲ့အကြံကိုကြံမိုးလင်းတော့အခွင့်သာရာနဲ့လှုပ်တတ်တဲ့သူတစ်ပါးရဲ့အိမ်နဲ့လေယာဉ်တွေကိုတတ်မဲ့ပြီးအနိုင်အထက်သိမ်းယူတဲ့အသက်ကြီးတဲ့သူတွေနဲ့သူတို့ရဲ့အမွေတွေကိုလူရဲ့ညှင်းဆဲကြတဲ့ဒါတွေဟာကျွန်တော်ပြောတာမဟုတ်ပါဘူးဒါတွေကိုဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံသမားကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းထဲကမိခာအနာဂတ်တိကျမ်းအခန်းကြီး2အခန်းငယ်1ကနေအခန်းငယ်9အထိကိုဒီကနေ့သင်သိရတော့သမားကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။အဲ့ဒီလိုလှုပ်တဲ့ဒုစရိုက်သမားတွေဘာမှမဖြစ်တော့ဘူးတဲ့လား။လေပင်မလို့ခေါင်းမကြွနိုင်တဲ့ဘေးဒဏ်ကိုတွေ့ကြုံရင်ဆိုင်ရလိမ့်မယ်ဆိုတဲ့မိခာအနာဂတ်တိကျမ်းအခန်းကြီး2အခန်းငယ်1ကနေအခန်းငယ်9အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာရှင်းလင်းတင်ပြမှာဖြစ်ပါတယ်။
ဒုစရိုက်ဒီကာလို့ပြောရလောက်အောင်ဖွဲ့ဆိုဖော်ပြသွားမယ်။ကျမ်းပိုင်အသစ်တစ်ခုကိုတော့မိခာအနာဂတ်တိကျမ်းမှာဒီကနေ့ကျွန်တော်တို့စတင်ကြပါတော့မယ်။ဟုတ်ပါတယ်။အပြစ်ဒီကာလို့ဆိုထားပေမယ့်လောကလူရွာမှာရှိရှိသမျှသောမကောင်းမှုအကုန်လုံးကိုစီလိုအပေါက်ရှာရင်စာရန်နေထိုးသွားမှာတော့မဟုတ်ပါ။ဒါပေမဲ့အပြစ်တို့အနဲ့အဖဖျားသခင်အမုံဆုံးအပြစ်ကြီးဖြစ်သောသူ့ကိုယုံကြည်ကိုးကွယ်မှုမရှိဆိုတဲ့အပြစ်တမျိုးပြောရရင်တော့ idols လို့ခေါ်တဲ့အဖဖျားသခင်ရဲ့ကိုစားယုတ်ထုစင်တူများကိုကိုအဖို့သွန်းလုတ်ကိုးကွယ်ခြင်းအပြစ်ပေါ်မှာအခြေခံပြီးတဲ့နောက်နောက်ဆက်တွဲအပြစ်ဆိုးကျိုးများအဖြစ်ဖျားထွက်လာပါသောအပြစ်ဒုစရိုက်တို့ကိုတော့အတော်ကလေးပြည်ပြီးပြင်းပြင်းစီစဉ်ပြီးတော့ဖော်ပြသွားပါလိမ့်မယ်။ဟုတ်ပါတယ်။ဣသရေလဆိုတဲ့ Israel လူမျိုးတော်ရဲ့တမိုင်းနောက်ခံပကြီးပေါ်ကအမှန်တီရှိခဲ့မှုတဲ့အပြစ်တွေအဖြစ်တွေနဲ့ကျွန်တော်တို့ကိုဒီကနေ့သင်ခန်းစာတွေဟာထုံမွှန်းဆုံးမသွားမှာဖြစ်ပါတယ်။မိတ်ဆွေတို့တရှိအပေါင်းတို့ပြီးခဲ့တဲ့သင်္ကန်းစာမှာကလေးကရှေးခေတ်ဘာသာရေးတွေတဲမှာနတ်ကိုးကွယ်ခြင်းဆိုတဲ့အရင်အမြစ်ကနေစတင်ပြီးတော့ယမက်အာယုံခံစားမှုတွေနောက်ကိုလိုက်ပါလာမှုတွေရှိခဲ့တယ်ဆိုတာတွေ့ကိုကျွန်တော်တင်ပြပေးခဲ့ပါတယ်အဲ့ဒီဘာသာရေးအယူအဆနဲ့ကာမဂုဏ်အာယုံလိုက်စားမှုတွေဟာအုပ်အယောယောကြောက်အယောယောဖြစ်နေတာတွေ့ကိုရှေးကာလမှာသာမဟုတ်အခုအချိန်ကာလအထိမကြာခဏကြားရမြင်ရတာတွေရှိနေပါကြောင်းကိုစာဖတ်ပရိသတ်တွေအားလုံးသိကြမှာပဲဖြစ်ပါ रे ဟုတ်ပါ रे စာနယ်ဇင်းတွေမှာအများဆုံးတွေ့ရတယ် TV သတင်းတွေမှာလည်းကျွန်တော်တို့တွေ့နေရပါ रे မိတ်ဆွေအပေါင်းတို့လွန်ခဲ့တဲ့နှစ်20ကျော်လောက်ကစပြီးတော့ကမ္ဘာပေါ်မှာ Girls လို့ခေါ်တဲ့အစွန်းရောက်ဂိုင်းကနာကြီးတွေဟာအင်မတန်ကြောက်မဲ့ဖွယ်အမှုကြီးတွေနဲ့ကမ္ဘာလူသားတွေရွှေ့မှာလူသားတွေရဲ့ရှေ့မှာသူတို့ရဲ့အယူအဆရေးရာတွေအတိုင်းခေါင်းမာမာနဲ့အသေးခံသွားခဲ့ကြတာတွေအစိုးရအဖွဲ့အစည်းနဲ့လုံခြုံရေးတပ်ဖွဲ့တွေကတောင်မှဥပဒေကိုဆန့်ကျင်ပြီးတော့တော်လှန်သွားခဲ့ကြတာတွေလူအဖွဲ့အစည်းကြီးတစ်ခုလုံးကိုရန်သူလိုသဘောထားပြီးတော့ဆန့်ကျင်လှုပ်ကြံတပ်ဖြတ်မှုတွေကျူးလွန်သွားကြတာတွေကိုတောင်ကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီအထက်ကဒီအစွန်းရောက်အုပ်စုအယူအသီးဂိုင်းကနာတို့ရဲ့ထင်ရှားတဲ့ဝိသေသလက္ခဏာတစ်ခုကတော့ကာမဂုဏ်အာယုံကိုလွတ်လပ်စွာလိုက်စားခြင်းပဲဖြစ်ပါတယ်။ဒီတော့အခုခေတ်သိပ္ပံခေတ်ဆိုတဲ့ခေတ်အမြင်အတွင်းမှာတောင်မှဒီအညီအဟုတ်ကိုဘာသာအယူအဆတဲ့ဆွဲသွင်းနေသေးတယ်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း3000လွန်ခဲ့တဲ့နှစ်ပေါင်း2000 1000ဆိုတဲ့အချိန်တွေမှာဘလောက်များဒီကိစ္စတွေပေါ်များလိုက်မလဲဆိုတာစဉ်းစားတာကြည့်ကြပြီးတော့လူပဲကျွန်တော်သင်သိရတော့တမချန်ကတင်ပြခြင်းပါပဲမိတ်ဆွေအပေါင်းတို့ဣသရေလရှမာရီဆိုတဲ့မြို့တော်ကြီးကနတ်ပိတ်မှန်တို့ရဲ့အခြေအနေကိုပြီးခဲ့တဲ့မိခအနာဂတ်ကျမ်းကဖော်ပြချက်ဟာအဲ့ဒီညဉ့်ဉန်းမှုအစဉ်အလာဣသရေလနိုင်ငံမှာဖြစ်ရှိခဲ့ဘူးပါ रे ဆိုရကိုအဲ့ဒီအခန်းကြီး1ရဲ့အငယ်3ကနေ9အတွင်းမှာရှင်းရှင်းကြီးဖော်ပြသွားခဲ့ပါ रे ထာဝရဘုရားသည်ကျင်းဝတ်တော်မူရာအယတ်ဌာနတော်တဲကထွက်ကြွဆင်းသက်၍မြင့်သောမြေအယတ်တို့ကိုနင်းတော်မူမည်မိရှိမှဖျောင်းခဲ့သူ၎င်းကြောက်ကြီးမှဆင်းသောရေခဲ့သူ၎င်းရှေ့တော်၌တောင်တို့သည်အေးဖြစ်၍ဂျိုင်းတို့သည်လည်းအက်ကွဲကြလိမ့်မည်ထိုအမှုသည်ယာကုပ်လွန်ကျူး၍ဣသရေလအမျိုးပြစ်မှားသောကြောင့်ရောက်သည်။ယာကုပ်လွန်ကျူးရာကအဘယ်သို့နည်းရှမာရိမြို့မဟုတ်လော။ယူဒာ၏မြင့်ရာအရက်ကအဘယ်မှရှိသနည်း။ယေရုရှလင်မြို့၌ရှိသည်မဟုတ်လော။ထို့ကြောင့်ရှမာရိမြို့ကိုလယ်ပြင်၌မြေပုံကဲ့သို့၎င်း၊စပြည့်ဥယင်ဆိုင်ရာအရက်ကဲ့သို့၎င်းငါဖြစ်စေမည်။မြို့ရိုးကြောက်တို့ကိုဂျိုင်းတဲသို့သွန်ပြစ်၍မြို့ရိုးအမြစ်ကိုလှန့်ပြမည်။ခသိန်းသောယုတ်ထုစင်တုတို့ကိုချိုးဖဲ့မည်။သူငှားလှုပ်၍ရသမျှသောအခတို့ကိုမိရှုမည်။မှားသောဖျားရှိသမျှတို့ကိုတုတ်တင်ပယ်ရှင်းမည်။ပြည့်တစားလှုပ်၍ဥစ္စာကိုစီးပူးသည်ဖြစ်၍ ထိုဥစ္စာသည်ပြည်တစာလက်သို့တဖန်ရောက်ရအောင်မည်တဲ့မှားသောဖျားများတဲ့အဲ့ဒီဖျားဗိမ္မာန်တော်တွေမှာလေသူငှားလှုပ်၍အခယူပြန်တယ်တဲ့ပြီးတော့တခါကြည်စမ်းပြည်တစာလုပ်ငန်းတောင်မှရှိလိုက်သေးတယ်စံပဲလို့ဆိုရမယ်မဟုတ်ဘူးလားအဲ့ဒီလိုဣတရီလတို့ရဲ့နောက်ခံသမိုင်းဟာအတိုင်းမသိလို့ဆိုရတော့အောင်အကြီးတန်နေတယ်အယုတ်ဆိုးနေတယ်ဆိုတဲ့အချင်းပရောဖက်ကြီးမိခါရဲ့အနာဂတ်တွေဟာကျွန်တော်ယုံကြည်သူများအားလုံးအတွက်မျက်လုံးပြူးမျက်ဆံပြူးဖြစ်ရတော့အောင်ထိုးဖောက်လာမှာဖြစ်ပါတယ်မှန်ပါတယ်မိခါအနာဂတ်ကျမ်းအခန်းကြီး1အငယ်1ဟာအခုလို့စတင်ပေးလိုက်ပါတယ်ဒုစရိုက်ကိုပြုတ်ခြင်းဟာအိယာပေါ်မှာမကောင်းသောအကြံကိုကြံ၍မိုးလင်းသောအခါအခွင့်ရသည့်အတိုင်းပြုတ်တတ်သောသူတို့သည်အမင်္ဂလာရှိကြ၏မိတ်ဆွေတို့အဲ့ဒါကတော့မိခာအနာဂတ်ကျမ်းအခန်းကြီး2ရဲ့အစပဲစိတ်သက်သာစရာတစ်ချက်မှမရှိတဲ့ဣသရီလနိုင်ငံဣသရီလလူမျိုးရဲ့အခြေအနေဟာအဲ့ဒါပါပဲကိလေသာပူလောင်မှုတွေအစွဲကပ်နေတာဒီကာမဂုဏ်လွန်ကျူးမှုတွေကိုအဓိကထားမှန်းထင်ရှားနေတယ်ဒါပေမဲ့မကောင်းမှုဒုစရိုက်တွေအကုန်လုံးအကျုံးဝင်နေတယ်ဆိုတာကိုသတိပြုဖို့လိုပါတယ်။ပြောတော့တော့ယုံကြည်သူခရိယန်အိမ်တောင်နဲ့ဒါပေမဲ့တခါမှညဝတ်မပြုဘူး။တယ်လီဗိုင်းရှင်းကလာသမျှအစီအစဉ်ရှိသမျှအကုန်ကြည့်တယ်။ပြီးတဲ့နောက်ဗီဒီယိုအခွေတွေဆက်ကြည့်တယ်။ TV မကြိုက်တဲ့အိမ်သားတွေကြပြန်တော့လေညစည်းတန်းသွားပြီးတော့စားကြတောက်ကြနဲ့မှောင်ရိပ်ခိုကြတယ်။တနေ့တာခန်းစားရတဲ့ကျေးဇူးတော်ကိုဆင်ခြင်အောင့်မိခြင်းအရှင်းမရှိဘူး။တနေ့တာအပြစ်ဒုစရိုက်တွေအတွက်ပြန်ပြီးတော့သုံးသက်ခြင်းနောင်တရခြင်းအဖဖရာသခင်ကိုတောင်းပန်ခြင်းမရှိဘူးအဲ့ဒီတိုင်းပဲနောက်တနေ့ကြာရင်ဘယ်ကိုထွက်ပြီးတော့ပျော်ရမလဲပါရမလဲဆရာကိုပဲစတင်စဉ်းစားရင်းနဲ့အိယာပေါ်တက်ကြတယ်မနဲ့မိုးလင်းလာတော့ဆက်ပြီးတော့ပျော်ဖို့ကြံနေပိုက်ဆံရပေါက်ရလန်းရှာမေးအဲ့ဒါနဲ့ပဲတန်တရာလဲနေမေဆိုရင်အခုမိခါရဲ့ဖို့ပြချက်နဲ့တော့ဒီယုံကြည်သူခရိယန်မိသားစုအိမ်တောင်ဟာသိပ်ပြီးမဝေးလှဘူးလို့ဆိုရပါလိမ့်မယ်မိတ်ဆွေတို့ဆာလံဆရာရဲ့ကျေးဇူးတော်ညများအကြောင်းဆာလံတီးသီးခြင်းတွေကိုမှတ်မိကြမယ်ထင်ပါ रे လေးခုမြောက်သောဆာလံအငယ်3မှ8အတွင်းမှာအခုလို့ဒါဝိဒ်မင်းကြီးဆက်ဆိုဖော်ပြခဲ့ကြောင်းပါထာဝရဘုရားသည်မိမိသင်ရှင်းသူကိုရွေးထားတော်မူသည်ကိုသိမှတ်ကြလော့ငါခေါ်၍လျှောက်သောအခါထာဝရဘုရားသည်နားထောင်တော်မူလိမ့်မည်ကြောက်ရွံ့တုန်လှုပ်၍ဒုစရိုက်အပြစ်ကိုရှောင်ကြလော့အိယာပေါ်မှာကိုယ်စိတ်နှလုံးနှင့်ဆွေးနွေးစဉ်းစား၍တိတ်ဆိတ်ခြင်းရှိကြလော့တရားသဖြင့်ပူဇော်၍ထာဝရဘုရားကိုကိုးစားကြလော့ကောင်းမွန်သောအရာကိုငါတို့အားအဘယ်သူပြမည်နည်းဟုမေးတတ်သောသူအများရှိပါသည်ဖြစ်၍အိုးထာဝရဘုရားမျက်နာတော်အလင်းကိုအကျွန်ုပ်တို့အပေါ်မှာပေါ်ထွန်းစေတော်မူပါသူတို့၌ဆန်းစပါးစပြည့်ရေပေါများ၍သူတို့ဝမ်းမြောက်ခြင်းရှိသည်တဲ့အကျွန်ုပ်ကိုသာ၍ဝမ်းမြောက်စေတော်မူ၏ငြိမ်ဝတ်စွာအိပ်၍ပျော်ပါမည်အကြောင်းမူကားအကျွန်ုပ်သည်လုံခြုံစွာနေရသောအခွင့်ကိုကိုတော်အရှင်ထာဝရဘုရားသာလျှင်အခွင့်ပေးတော်မူ၏တဲ့အဲ့ဒီတိုင်းပါပဲ16ခုမြောက်သောဆာလံ၏အငယ်9မှ17အတွင်မှအခုလိုဆက်လက်ဖော်ပြထားတာကိုတွေ့နိုင်ပါသေးတယ်ငါကိုပြုစုတော်မူသောထာဝရဘုရားကိုကောင်းကြီးပေးမည်။ညအချိန်၌ပင်ငါနှလုံးသည်ငါကိုနှိုးဆော်တတ်၏။ငါသည်ထာဝရဘုရားကိုအစဉ်မပြတ်မျက်မှောက်ပြု၏။အကြောင်းမူကားငါလက်ရာဘက်၌တည်ရှိတော်မူသည်ဖြစ်၍ငါသည်လှုပ်ရှားခြင်းမရှိရာ။ထို့ကြောင့်ငါစိတ်နှလုံးသည်သာယာခြင်းငါဝိညာဉ်သည်လည်းရှင်လန်းခြင်းရှိ၏။ထို့မှတပါငါအသားသည်မျောလင့်လျက်ကျင်းဝတ်လိမ့်မည်။အကြောင်းမူကားကိုယ်တော်သည်အကျွန်ုပ်၏ဝိညာဉ်ကိုမရဏနိုင်ငံ၌ပစ်ထားတော်မမူကိုတော်၏တန်ရှင်းသောသူအားလည်းပုတ်ဆက်ခြင်းကိုရှိစေတော်မမူပဲလျေအသက်ရှင်ခြင်းလမ်းကိုပြညွန်တော်မူလိမ့်မည်အထံတော်၌စုံလင်သောဝမ်းမြောက်ခြင်းအခွင့်နှင့်လက်ရာတော်နားမှာအစဉ်အမြဲပျော်မွေ့ခြင်းအခွင့်ရှိပါ၏တဲ့ဟုတ်ပါတယ်မိတ်ဆွေကျေးဇူးတော်တွင်လျှံလျံဝေးနေတဲ့ကျွန်တော်အသက်တာကာလမှာညီသက်ခြင်းညာကျေးဇူးတော်ခံယူရညများအဖြစ်ညများမှာအဖဖျားသခင်ရဲ့ဂုံတော်ကိုချီးမွမ်းထောမနာပြုနိုင်ကြပါစေအဖဖျားသခင်ထံ၌ဆုတောင်း၍အသက်တာများကိုရှင်သန်နိုင်ကြပါစေလို့အားလုံးသောသောတာရှင်တို့အတွက်မေတ္တာပို့လိုက်ပါ रे မိခာအနာဂတ်ကျမ်းအခန်းကြီး2အငယ်1သူတပါးဤအိမ်နှင့်လေယာတို့ကိုတတ်မဲ့၍အနိုင်အချက်သိမ့်อยู่စေလူနှင့်သူဤအိမ်ကို၎င်းလူကြီးနှင့်သူ၏အမွေဥစ္စာကို၎င်းလူရဲ့၍ညှင်းဆဲတတ်ကြ၏။သူများရဲ့အိမ်နှင့်လေယာကိုတတ်မဲ့တဲ့ အနိုင်အချက်သိမ်းယူတယ်တဲ့မဆန်းလှတဲ့တကယ်ဖြစ်ရပါရှမာရိမြို့ကြီးကိုတီထောင်ခဲ့တဲ့ဘုရင်ဗိုလ်ချုပ်အော်မရီရဲ့သားအာဟပ်နဲ့သူ့ရဲ့သမီးချွေးမယေဇဗေလတို့အကြောင်းတွေကိုမိတ်ဆွေတို့အထက်ထက်ကြားခဲ့ကြရဘူးဖြစ်ပါတယ်နာဘုတ်ဆိုတဲ့လူရဲ့ဥယျင်ကြီးကိုဒီဘုရင်အာဟပ်သိရသွားကြတယ်ရောင်းခိုင်းပြန်တော့လေဟိုကမရောင်းနိုင်ဘူးလို့ပြောတယ်အဲ့ဒါနဲ့ပဲနောက်ဆုံးမအိတ်နိုင်မစားနိုင်ဖြစ်နေတာနဲ့ပဲငုံငုံကြီးထိုင်နေတာနဲ့ပဲမိဖုရားကြီးယေဇဗေလကသွားပြီးတော့မေးတယ်။မောင်ကြီးမောင်ကြီးမောင်ကြီးဘာဖြစ်လို့အခုလိုငိုင်နေရတာလဲဆိုတော့ငါနာဘုတ်ရဲ့ဥယျင်ကိုလိုချင်လို့ဆိုပြီးပြောတယ်။အဲ့ဒါနဲ့ယေဇဗေလဟာနော်လင်းစိုးမရပြီဘီသူကလည်းမိမကြံကြီးကိုအောက်ကြံပြီးတော့နာဘုတ်ကိုအမှုဆင်ပြီးတော့အသေးသတ်ဥယျင်ကြီးကိုမရရောက်အောင်သိမ့်ပိုက်ခိုင်းပြီးတော့အခုမိခါအနာဂတ်ကြံဖော်ပြခဲ့တဲ့အတိုင်းပဲပေါ့။သူများအဖက်ကိုတတ်ပြီးတော့လူရဲ့ညှင်းဆဲပြီးတော့သူများအိမ်ကိုလူတယ်သူများဥယျင်ကိုလူတယ်အဲ့ဒီလိုအာဟပ်ဘရင်ကသူများပစ္စည်းကိုအပိုင်သိမ့်ပိုက်ပြီးတော့ကိုဖာဖာကိုတော့ဟုတ်လာပြီးအမှန်နဲ့ဒူးနှံ့နေတယ်အဲ့ဒီချိန်မှာအဖဖျားသခင်အမိန့်နဲ့ရောက်လာတဲ့အေလိယာကိုလည်းတွေ့ရောဖျားသခင်ဆိုတာဟာသူ့ရဲ့ရန်သူအလိုအလျောက်ဖြစ်သွားရတယ်ဖျားသခင်လူအေလိယာကြီးကိုငုတ်တုတ်ထားပြီးတော့အချင်းရန်သူငါနှင့်တွေ့ပြီလို့တဲ့ဂယောင်ကရန်းနေဖြစ်ကုန်တဲ့သဘောအဲ့ဒီမှာအေလိယာကလည်းဖျားသခင်ဗျာဒိတ်တော်တွေနဲ့ပိတ်ပြောထည့်လိုက်တာလीအာဟပ်ပြောသူ့မိမယေဇဗေလတို့ကိုအကုန်ပြတ်တနာတက်တော်တာပဲဆိုရကူဓမ္မရာဇဝင်မှာအခုလို့ကျွန်တော်တို့တွေ့နိုင်ပါတယ်ဟုတ်ပါတယ်ဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး27အတွင်းမှာကြားရတဲ့အတိုင်းတစ်ချက်မှဒီအာဟပ်တို့ယေဇဗေလတို့ဖြစ်စဉ်တွေဟာနာဝမှာတက်သားစရာရဲ့လို့ဘယ်နေရာမှမရှိခဲ့ပါဘူးအာဟပ်ကလည်းအချင်းရန်သူငါနှင့်တွေ့ပြီလောဟုအေလိယာအားဆိုလျင်အေလိယာကသင်သည်ထာဝရဘုရားရှိတော်၌ဒုစရိုက်ကိုပြုလို၍ကိုကိုရောင်းသောကြောင့်သင်နှင့်ငါတွေ့ပြီကြားတဲ့အတိုင်းပဲနော်အာဟပ်ကဂယုံကရန်းနဲ့အချင်းယံသူငါနှင့်တွေ့ပြီလောတဲ့ပရောဖက်ကြီးအေလိယာကိုငုတ်တုတ်ထားပြီးတော့ယံသူအဖြစ်သွားမြင်နေအမှန်မှာတော့အဖဘုရားသခင်ကိုယံသူလို့သူမြင်လိုက်တဲ့သဘောပဲအေလိယာဆိုတာကလည်းနော်ဘုသမာသူကလည်းခေတာမဟုတ်ဘူးချက်ချင်းပဲပက်ခနဲ့ဘယ်လိုပြန်ပြောလိုက်လဲဆိုတော့သင်သည်ထာဝရဘုရားရှိတော်၌ဒုစရိုက်ကိုပြုလို၍ကိုကိုရောင်းတော့ကြောင့်သင်နှင့်ငါတွေ့ပြီတခါဆက်ပြီးတော့ထာဝရဘုရားမိန့်တော်မူသည်ကသင်အပေါ်သို့ဘေးဥပတ်ရောက်စေမည်ဣသရေလမြို့ရွာ၌ချုပ်ထားသောသူဖြစ်စေအလွတ်ပြေးသောသူဖြစ်စေအာဟပ်အမျိုးယောက်ျားများကိုပယ်ဖြတ်မည်ငါအမျက်ကိုနှိုးစော်သောအပြစ်နှင့်ဣသရေလအမျိုးကိုပြစ်မှားစေသောအပြစ်ကြောင့်သင်အမျိုးကိုနေဘတ်ဤသားရေရောပေါံအမျိုးနှင့်အဘိယဤသားဘာရှာအမျိုးကဲ့သို့ငါဖြစ်စေပြီယေဇဗေလအမှုမှထာဝရဘုရားမိန့်တော်မူသည်ကားယေဇရေလမြို့ယူနာမှခွေးတို့သည်ယေဇဗေလကိုစားကြလိမ့်မည်အာဟပ်အမျိုးသည်မြို့ထဲမှသေလျှင်ခွေးစားလိမ့်မည်မြို့ပြင်မှသေလျှင်မိုးကောင်းကင်နှင့်စားလိမ့်မည်ဟုမိန့်တော်မူကြောင်းကိုအာဟပ်အားဆင့်ဆို၏ပင်သီရသောသမချမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့မြမစကပုံတစ်ခုရှိပါလေ။ဘာနှဖူးကိုတိုက်တူးတဲ့။ပိုက်ဆံရမယ်ဆိုရင်ကို့အဖေကိုတောင်မညာဘူးဆိုတဲ့အတိတ်ပဲရှိပါလေ။အဲ့ဒီအစဉ်အလာဟာအခုကျန်းစာဆူဖွဲနေတဲ့ခေရဲ့အထက်ကဘာဦးကလေးကစပြီးကြားလာရတာဟာမျက်မှောက်ခေတိုင်အောင်ပါပဲ။မိတ်ဆွေအပေါင်းတို့ပိုက်ဆံဆိုတာမရှိရင်မဖြစ်။ငွေမရှိရင်စားဖို့နေအခက်အခဲတွေ့မှာအသေးချာပါ။ဒါပေမဲ့ကလေးကျွေးတစ်ထည်ကြီးတဲ့ဘီလီယံနာတဲ့မိနစ်တိုင်းမိနစ်တိုင်းဗန်စီရင်တွေတဲ့ကိုငွေတွေသိမ့်နဲ့ချီပြီးဝင်နေတယ်တဲ့လက်မှတ်တစ်ချက်ထိုးလိုက်တိုင်းစိန်တဆင်စာရတယ်ရွှေတပိတ်သာရတယ်တဲ့အဲ့ဓာတွေကိုကျွန်တော်သိအံ့ဩမိပါတယ်အဲ့ဒီလောက်ချမ်းသာကြွယ်ဝခြင်းဟာဘာကြောင့်များလိုနေတာဖြစ်ရတာတုံးအဲ့ဒီလိုလိုနေတယ်ဆိုပြီးခံစားနေရခြင်းကိုကကြက်မပြည့်ခြင်းတစ်မျိုးစိတ်တဆယောဂတစ်မျိုးပဲလို့ကျွန်တော်ကတော့ပြက်ပြက်သားသားပဲခံယူမိပါတယ်လူနှင့်သူဤအိမ်ကို၎င်းလူကြီးနှင့်သူဤအမွေဥစ္စာကို၎င်းလူရဲ့ညှင်းဆဲတတ်ကြ၏တဲ့ဘဝကိုပါဖြစ်စီပစ်တယ်ဆိုတဲ့အနှစ်သာရတည်တွေ့လာပါလေစောစောကအာဟပ်တို့လင်မယားလူလူသက်ပြီးတော့ပစ္စည်းလူတာနဲ့မယုံမဆွဲပဲသမီးတွေကိုမရအဖြစ်သိနေခြံတွေအိမ်တွေကိုသိနေအဲ့ဒါနဲ့ပဲသူများဒူးနဲ့မျက်ရည်တုတ်ရတဲ့ဘဝကိုရောက်အဲ့ဒီလိုသူများမျက်ရည်ပေါက်ကြီးငယ်ကြရမှာကိုယ်ကလည်းထမင်းစားကောင်းတယ်ဆိုတဲ့လူတန်းစားမျိုးတွေအကြောင်းကိုမိခါဖော်ပြလိုက်တာပဲမိတ်ဆွေတို့တရှိအပေါင်းတို့တချိန်ကအရင်ရှင်ကြီးတွေဟာဂုတ်သွေးဆုပ်ကြတယ်အဲ့ဒါကြောင့်မို့အဲ့ဒီသွေးဆုပ်တဲ့ကောင်ကြီးတွေကြောင့်ငါတို့မွေးနေတာဒါကြောင့်မို့လို့ငါတို့အောက်ခြေလူဒန်းစားတွေဟာတော်လှန်ပြစ်ရမယ်ဆိုပြီးတော့တော်လှန်ရေးကြီးတွေဖြစ်ခဲ့တာဟာလေမမေ့နိုင်တဲ့သမိုင်းပါဒ ဒါကိုကျွန်တော်တင်သီးရသောသမာကျမ်းကမပြောခဲ့ရတာဟာအတော်ကြာလာလို့ဒီနေရာမှာနည်းနည်းထပ်ပြီးပြောခြင်းလာပါလေဒီလိုပါမိတ်ဆွေအဲ့ဒီအရင်ရှင်စနစ်ကြီးတွေကိုတော်လှန်လိုက်တော့ကောဒီကဘာကြီးဘလောက်များကောင်းလာခဲ့ပါသလဲမကောင်းလာပါဘူးပိုတောင်ဆိုးကုန်တာကိုမျက်လုံးပြူးမျက်ဆံပြူးကျွန်တော်တို့တွေ့ခဲ့ရပါတယ်ဘာဖြစ်လဲဆိုတော့နှလုံးသားမဲ့တဲ့အရင်ရှင်တွေကိုတိုက်တဲ့လူတွေဟာဖျားမရှိတဲ့ပစ္စည်းမဲ့တွေငါမှသမက်ကလေးနှစ်ယောက်ရှိပါတယ်တယောက်ကပွေးနဲ့တယောက်ကကျွေးနဲ့ဆိုတဲ့သဘောပေါ့ဘယ်နှစ်ယောက်ကမှအဆုံးမကြဘူးလေအဲ့ဒီမှာတင်အဆိုးအားဖြင့်အရှုံးမခံနှင့်အကောင်းအားဖြင့်အဆိုးကိုနိုင်လို့ဆိုတဲ့အချက်ဟာပြောင်းမြန်ဖြစ်သွားရတယ်သမိုင်းမှာအလွန်ရှက်ကြောက်ဖွယ်သောသွေးချောင်းစီးမှုကြီးတွေနဲ့ဇလန်းစာပြီးတော့အလွန်ရင်နှင်းခြောက်ခြားပွေပရိဘက်ခများနဲ့ဇလန်းတွေဆုံသွားခဲ့ရတယ်ဆိုတာဟာအထင်အရှားကျွန်တော်တို့သမိုင်းမှတ်တိုင်တွေမှာတွေ့ရပါပြီမိတ်ဆွေအပေါင်းတို့လူမျိုးတော်ကိုခါနန်ဆိုတဲ့အရက်ကိုရောက်လာတဲ့အချိန်အဲ့ဒီလူမျိုးတော်အုပ်စုအလိုက်လေယာမြေတွေကိုဝေချမ်းဖို့ရန်အဖဖျားသခင်ဟာယောရှုမှတစ်ဆင့်အမိန့်ချခဲ့ပါ रे အမွေပေးခဲ့ပါ रे အကုန်လုံးတို့ဟာသူ့အိုးသူ့ဆံအလုံးအလောက်ပဲအတော်အသင့်ပဲဆိုတာကိုတွေ့ရပါ रे အဖဖျားသခင်ရဲ့စီရင်တော်မူခြင်းများဟာနော်နှလုံးသားစိတ်ပရင်ပေါက်ကိုသာဖွင့်ပြီးတော့လေးလေးနက်နက်တွေးတော့ပြီးတော့ခံယူကြည့်ပါဘလောက်အထိအံ့ဩပွေကောင်းနေကောင်းမွန်ပြေဝဆုံလင်းတယ်ဆိုတာကိုသတိထားမိနိုင်စရာအကြောင်းရှိပါတယ်ကျွန်တော်လောကမှာသားသမီး2ယောက်3ယောက်ရှိမယ်ဆိုရင်အဲ့ဒီသားသမီး2ယောက်3ယောက်ကိုတောင်းတော်ယုံမိဘတွေဟာမျှမျှတတာဆိုတဲ့အဆင့်တည်တည်သက်သက်ဖြစ်အောင်လုပ်မပေးနိုင်ကြတာမျိုးတွေအများကြီးတွေ့ရပါတယ်ဒါမျိုးတွေရှိလို့သားချင်းလဲသတင်းစာတွေထဲမှာပြန်ကြည့်လေရှေ့နေကြီးတွေအကုန်အလုရှုပ်ပြီးတော့ကြော်ညာတွေအမျိုးမျိုးထည့်နေရတယ်တမန်စာတွေဆင့်နေရတယ်ဆိုတာတွေ့ရတယ်မဟုတ်ဘူးလားအခုအေယာမလူမျိုးတော်ကြီးတခုတောင်းစီအောင်လို့အကုန်လုံးကိုလုတ်ပေးတယ်ဥပရိသတွေကိုလည်းချမှတ်ပေးတယ်မှတ်မှတ်ရရယူပီလာနှစ်တွေဆိုရင်ပိန့်ထားတဲ့အမွေမြေတွေကိုမင်းတို့ကဆင်းရဲတဲ့လူတွေစီကိုပြန်ပေးရမယ်ခုနှစ်နှစ်မှတစ်ကြိမ်ကြုံခံနေရတဲ့သူတွေကိုလွတ်ပေးရမယ်စသည်စသဖြင့်ဖော်ပြခဲ့တဲ့ပြည့်ညတ်တော်ပါဝင်တဲ့အချက်တွေဟာပြည့်ညတ်တော်အချက်တွေဟာသေသေးချာချာသာလိုက်နာမယ်ဆိုရင်လေဒီလူအဖွဲ့အစည်းလူမျိုးတော်အတွင်းမှာဘာတရားမမျှတတာတို့တစ်ဖက်ဆောင်းရင်းကိစ္စတွေတို့ဘယ်လို့မှရှိနိုင်ပွဲအကြောင်းမရှိကြပါဘူးအဖဖျားသခင်စီရင်ပေးခဲ့တဲ့အရာတွေမဟုတ်ဘူးလားဒါပေမဲ့အဲ့လိုတရားမျှတတော်မူသောအဖဖျားသခင်ကိုလူသားဟာအစဉ်တစိုက်ထော်လော်ကန့်လန့်လုပ်ချင်တယ်ဟိုလိုဆိုရင်ကိုကဒီလိုလုပ်ချင်တယ်ဥပရိသတွေကိုလက်တလုံးကြားလှည့်ပတ်ပြီးတော့ဖောက်ပြန်တယ်ဖောက်ဖြစ်တယ်အဲ့ဒီအကြောင်းတွေကိုကျွန်တော်တို့ဓမ္မသမိုင်းမှာပြောမကုန်အောင်တွေ့ခဲ့ကြပြပါပြီ။နောက်ဆုံးဂုံဂုံပြောရရင်လေခုနှစ်နှစ်ပြည့်တဲ့နှစ်တိုင်းမြေကြီးကိုဥပုပ်ဆောင်ပါစေ။မင်းတို့ဘာမှမြေကြီးနဲ့လုတ်ကင်မစားနဲ့။အဲ့ဒီခုနှစ်နှစ်မြောက်နှစ်မှာမင်းတို့မြေကြီးကိုဥပုပ်ဆောင်ခိုင်းတဲ့အတွက်ကြောင့်မင်းတို့ကိုကြံတဲ့နှစ်ဒီမှာငါပို့ကျွေးမယ်လို့ဖော်ပြထားတယ်။တနည်းအားဖြင့်အပို့ဆောင်ပေးမယ်ဆိုတဲ့သဘော။အဲ့ဒါကိုဣတရီလာဟာဘိုးဘေးတွေကစပြီးတော့မသိတယ်လို့လို့ဘာလို့လို့ဝိလေလေလူလူဥလေလေလူလူနဲ့ဒီဥပုပ်ကိုမဆောင်ခဲ့ဘူးမြေကြီးကိုအနာမပေးခဲ့ဘူးအဲ့ဒါနဲ့ပဲနှစ်ပေါင်း490လဲကြာရောခုနှစ်နှစ်မှာတစ်နှစ်နှုန်းနဲ့မိတ်ဆွေတို့တက်ကြည့်လေခုနှစ်နှစ်မှာတစ်နှစ်နှုန်းနဲ့ဆိုတော့490ကိုခုနှစ်နဲ့စားလိုက်ပေါ့အနှစ်80တိုင်တိုင်သူတို့ဥပုပ်ပြက်ကွက်ခဲ့တယ်အဲ့ဒါနဲ့ပဲအနှစ်80တိတိသူများနိုင်ငံမှာတွားကျွန့်ခံပြီးတော့မြေဥပုပ်အတွက်အနှစ်80အစားထိုးပြီးတော့အပြစ်ခံလိုက်ရတယ်ဆရာတွေကဓမ္မသမိုင်းမှာရှင်းလင်းပြသစာကျွန်တော်တို့တွေ့ခဲ့ရပြီးပါပြီမိတ်ဆွေတို့တတ်ရှင်းအပေါင်းတို့အခုမိခါပရောဖက်ကြီးပြောနေတာကတော့စိတ်အကြံအစီတွေကအစညစ်ပတ်တယ်အဲ့ဒီတော့ညစ်ပတ်တာတွေကိုကြည့်အစဉ်လှုပ်တယ်မတော်လောဘနဲ့သူများဥစ္စာပစ္စည်းတွေကိုအနိုင်ကျင့်ပြီးတော့ညှင်းဆဲနှိပ်စက်တယ်ဆိုတဲ့အချက်တွေပဲဖြစ်ပါတယ်အဲ့ဒီအခြေခံဇယိုက်တွေအပြင်လေအထက်ကကျွန်တော်ပြောခဲ့တဲ့ဖောက်ပြန်ခြင်းတွေဟာအလိုလိုဆက်နွယ်လာတယ်ဆိုတာကိုကျွန်တော်အနေနဲ့တင်ပြပေးရခြင်းပဲဖြစ်ပါတယ်မိခာအနာဂတ်တိကျမ်းအခန်းကြီး1အငယ်3တို့ဖြစ်၍ထာဝရဘုရားမိန့်တော်မူသီကားတင်တို့လည်းပင်မလွတ်ခေါင်းမကြွနိုင်သောဘေးဒဏ်ကိုထိုသို့သောအိမ်တောင်တစ်ဖက်၌ငါကြံ့စီ၏သို့သောကာလဖြစ်လိမ့်မည်တဲ့ရှင်းနေပါတယ်နော်မင်းတို့ကအိယာပေါ်မှာတက်ပြီးတော့မဟုတ်တာကြီးကြံနေ။အေးငါကအဲ့ဓာတွေကိုသိတော့မင်းတို့ကိုတူသောအကျိုးပေးပြီးတော့မဟုတ်တာကြီးဖြစ်အောင်ငါကလေးကြံရစီရလိမ့်မယ်တဲ့။လေပင်မလွတ်ခေါင်းမကြွနိုင်သောဘေးတဲ့။တစ်ချိန်လုံးခေါင်းပေါ်နေခဲ့တယ်။ထောင်ထောင်ထောင်ထောင်နဲ့မာနာကြီးကြီးနေခဲ့တယ်။အဲ့ဒီမန်မာနာကြီးအကုန်လုံးကြိုးကြသွားရစီမယ်။တစ်ချိန်လုံးလေပင်ကြီးခိုင်ပါတယ်။ တနည်းအားဖြင့်ခေါင်းမာတယ်တနည်းအားဖြင့်နှလုံးမာတယ်အဲ့ဒီခေါင်းတွေနှလုံးတွေပျော့ကျသွားအောင်ငါတံပေးမယ်တဲ့သို့သောကာလဖြစ်လိမ့်မည်ဆရာဟာအင်္ဂလိပ်လိုကတော့ this time is evil လို့ပြောပါတယ်ဘုရားသခင်ကပဲ evil ခေါ်နတ်ဆိုးအသွင်ဆောင်းသွားတာလားမဟုတ်ဘူးနတ်ဆိုးကိုဖိတ်ခေါ်တဲ့နှလုံးသားတွေလူမနှောတွေအကုန်လုံးနတ်ဆိုးရဲ့လမ်းကြောင်းတွေရောက်ပြီးတော့ဒုက္ခရောက်စီခြင်းပဲတချိန်ထဲမှာအဖဖခင်သခင်အပြစ်ပေးစီရင်ခြင်းဆိုတာဟာကိုယ့်အပြစ်ကိုကိုယ်ဝန်မခံခြင်းတဲ့စိတ်သက်တွေနဲ့ခံယူတဲ့အခါကျတော့ဖခင်သခင်ကိုတော်တိုင်ဟာရက်စက်တယ်ငါအပေါ်မှာနည်းနည်းမှမကောင်းဘူးဆိုတဲ့စိတ်သက်အမြင်တွေပြောင်းလဲဖြစ်ပေါ်ခြင်းလဲဖြစ်နိုင်တယ်လို့ကျွန်တော်ဆိုချင်ပါ रे မိခာအနာဂတိကျမ်းအခန်းကြီး1အငယ်4ထိုကာလတွင်သင်တို့တစ်ဖက်၌ပုံစကားကိုသုံး၍အလွန်ပြင်းစွာမြည်တမ်းရသောစကားဟုမူကားငါတို့သည်ရှင်းရှင်းပြစ္စည်းကြပြီငါအမျိုးသားခံစားရသောအဖို့ကိုလဲ၍ငါလက်မှရုတ်တော်မူပြီတကားငါတို့လေကွက်များကိုရုတ်သိမ်း၍သူတပါးတို့အားဝေပန်တော်မူပြီပုံစကားလေးသုံးပြီးတော့ပြင်းစွာမြည်တမ်းရမယ်အသံကားတော်တဲ့ပြောပြီးတော့ဆွေစဉ်မျိုးဆက်တလျှောက်လုံးဆိုတဲ့သဘောပဲတွေးမိတိုင်းတက်တခေါက်ခေါက်နဲ့ပြန်ပြန်ပြီးတော့နာစီအောင်ဆိုတဲ့သဘောပဲငါတို့သည်ရှင်းရှင်းပြစ္စည်းရပြီငါတို့ဘိုးဘေးစောင့်ရှောက်လာခဲ့တာတွေလည်းအကုန်ပါသွားပြီငါတို့မြေကိုဒင်းတို့တွေဘိုးကျဆူမှုသွားခဲ့ပြီဒီအကြောင်းဟာသမိုင်းတလျှောက်မှာမိမေရလောက်အောင်နာကျင်စရာကြီးဖြစ်ပြီးတော့ကြံ့ခဲ့စေရမေတဲ့ဟုတ်ပါလေအခုမိခာပရောဖက်မှာအစာပရောဖက်အသီးတို့ရဲ့နှုတ်ကပတ်တော်တွေစာလံတီချင်းတွေထဲမှာတွေ့ရတဲ့အနာဂတ်တွေအကုန်လုံးဟာပါထူးတယ်လေဝန်နဲ့ပဲ့လက်ဖြစ်ချင်းစရာအကြောင်းတွေးကိုဒီလူမျိုးတော်နဲ့ပတ်သက်ပြီးတော့မှတ်တမ်းတွေအများကြီးပြုတ်ထားပြီးခဲ့လို့အခုအချိန်အထိကျွန်တော်လေ့လာနေကြရတာပဲမဟုတ်ဘူးလားယေရမိရဲ့မြည်တမ်းစကားမှာပြန်ပြီးတော့နားဆင်ကြည့်ပါအခန်းကြီး1အငယ်17မှ16အတွင်းမှာယေရမိအခုလိုမြည်တမ်းသံတွေကိုပြုတ်ခဲ့ပါတယ်ဒီအသံတွေဟာလေအခုအချိန်ကြည့်အောင်ပဲ့တင်ထမျှရှိနေစေဖြစ်ပါတယ်ယေရမိမြည်တမ်းစကားအခန်းကြီး1ဖြစ်ပါတယ်အခန်းကြီး1အငယ်7မှစပြီးတော့နาศင်ကြည်ပါ။အိုးခยีသွားသောသူအပေါင်းတို့ကြည်ရှုဆင်ခြင်ကြလော။ထာဝရဘုရားသည်ပြင်းစွာအမျက်တော်ထွက်သောနေ့၌ငါကိုညှင်းဆဲ၍ဖြစ်စေတော်မူသောဒုက္ခနှင့်တူသောဒုက္ခရှိသလော။အထက်မှမိကိုငါအယိုးသည်သို့လွတ်လိုက်၍ကြေမွစေတော်မူပြီ။ငါခြေကိုကြော့မိစေခြင်းဟာကြော့ကွင်းထောင်၍ငါကိုပြန်စေတော်မူပြီ။တနေ့လုံးညှိုးငယ်ခြင်းအကြောင်းစိတ်ပြက်ခြင်းအကြောင်းကိုငါ၌ဖြစ်စေတော်မူ၏ငါပြစ်မှားသောအပြစ်တပိုးကိုလက်တော်နှင့်ငါလေပင်ပေါ်၌တက်၍ချိနှောင်ပြီးမှထာဝရဘုရားသည်ငါကိုအားလျော့စေ၍ငါမစည်းတာနိုင်သောသူတို့လက်သို့ရောက်စေတော်မူပြီထာဝရဘုရားသည်ငါ၏သူရဲ့အပေါင်းတို့ကိုငါအလေ၌ကြုံနှင်းတော်မူပြီငါ၏လူပြိုတို့ကိုနှိပ်စက်ခြင်းဟာလူအလုံးအရင်းကိုခေါ်တော်မူပြီထာဝရဘုရားသည်ယုဒသူတို့သမီးကညာကိုစပစ်သီးနေရာကျင်း၌နင်းနေတော်မူပြီထိုအကြောင်းကြောင့်ငါသည်ငိုရ၏မျက်ရည်ကျလျက်ရှိ၏တဲ့မိခာအနာဂတိကျမ်းအခန်းကြီး1အငယ်5ထိုကြောင့်ထာဝရဘုရား၏ပရိသတ်တော်တွင်သင်တို့ခံစားရသောအဖို့ကိုကြိုးတန်းနှင့်တိုင်းထွာသောသူမရှိရာအကျွေးမဲ့စွာဖြင့်ကျွံဘဝကိုမရှိမလှကြဆုံဆင်းသက်ရခြင်းကိုဆိုလိုခြင်းဖြစ်လိမ့်မယ်လို့ကျွန်တော်တို့ခံယူပါတယ်။တိုက်ရိုက်အဖြေထုတ်ဖို့အတော်ခက်ခဲတဲ့စာပေအထုံးအဖွဲ့ပါ။ဒီဖော်ပြချက်ဟာရှမာရိကိုဥတီခြင်းဖြစ်တယ်လို့လည်းကျွန်တော်တို့တွက်ဆပါတယ်။မြောက်ဖက်ဣတရီလဟာအာရှုရိတို့စီမှကျွံတပေါက်ဖြစ်လိုက်တာကဘာအနှံ့ခြေလုံးအိမ်တိုင်းများအဖြစ်ဘဝပြက်ကုန်ရတယ်။မြောက်ဖက်နိုင်ငံဆိုပြီးတော့လေဘယ်တော့မှပြန်ပြီးတော့နောက်ထပ်မထူထောင်နိုင်တော့ပါဘူး။ရှမာရိနယ်မှာလေဣသရေလအကျွင့်အကြံတွေဟာမျိုးပြက်ကုန်ကြတဲ့အတွက်ခရစ်တော်ခင်မှာဆိုရင်သူတို့ကမျိုးမစစ်တဲ့လူမျိုးဆိုပြီးတော့ဣသရေလဟာအလွန်မုန်းတယ်ရှောင်ကျဉ်ကြတယ်ဒါကြောင့်မလို့လေအဲ့ဒီအမုန်းတွေချုပ်ငိမ့်အောင်လို့ကယ်တင်ရှင်ဟာရှမာရိနယ်ကိုတကူးတကန့်သွားပြီးတော့ဘဝပြက်မိမသားတယောက်ကနေတဆင့်အလင်းတရားချထားပေးကြရတယ်ကောင်းသောရှမာရိဆိုတဲ့မေတ္တာရှင်တယောက်အကြောင်းကိုဥပမာတော့အဖြစ်ဖော်ပြပြီးတော့ဣသရီလာတို့ကိုဆုံးမပေးခဲ့ရတယ်ဆိုတာတွေ့ကိုကျွန်တော်တွေ့ကြရပါတယ်။ဒါဟာလူမျိုးတော်မြောက်ဖက်ဣသရီလာတို့ခံစားရအဖို့ကိုကြိုးတန်းနဲ့တိုင်းထွာသူမရှိခဲ့ခြင်းရဲ့ပါရကားလို့တင်ပြလိုက်ပါရစေ။မိခာအနာဂတိကျမ်းအခန်းကြီး1အငယ်6နဲ့9ပရောဖက်ပြုသောသူတို့ပ โรเฟทมะปิจาเนตูรุทีเช็จจอกมีอะจองโปรเฟทมะปิยาจาทาวเวอะพะยาอิวิญญ์โดทีสีตาจิงกูคันยาตะโลอีอะมุโตกูปิ่ดอมูตะโลหุอีตรีลาอะมิโยธาเมลิงဖြောင့်မတ်စွာကျင့်သောသူသည်ငါစကားအားဖြင့်အကျိုးကိုရသည်မဟုတ်လောကျွဲပါဆောင်တည်ဆိုရဲဘဝစောင်းသွားမတည်နေတော့မထူးဘူးလို့ဆိုလိုခြင်းဖြစ်တယ်အဲ့ဒီလိုပရောဖက်သွားပြီလို့လေရှက်နေကြောက်နေမှာတော့မဟုတ်ရှက်နေကြောက်နေလို့ဆိုပြီးတော့လေထူးလာကြတော့မှာမဟုတ်ဘူးတဲ့ထာဝရဘုရားကြီးဝိညာဉ်တော်ကစိတ္တသလားထာဝရဘုရားကြီးဝိညာဉ်တော်ကဤအမှုတို့ကိုဖြစ်စေသလားလို့အပြည့်သင့်သွားသူဣတရီလာတွေကမေးလို့ရှိရင်ဘယ်လိုဖြေကြမလဲဟုတ်တယ်လို့ဖြေရမယ်လို့ကျွန်တော်ခေါင်းညှိပြရမယ်ဆိုတာကိုကျွန်တော်သင်သိရသောသမာကျမ်းကဖြည့်ဆွတ်ပေးလိုက်ပါရစေဟုတ်ပါတယ်အငယ်သုံးမှာကလေးကအဖဖျားသခင်မိန့်တော်မူသံကိုကျွန်တော်ကြားခဲ့ကြရပါပြီတို့ဖြစ်၍ထာဝရဖျားမိန့်တော်မူသီးကသင်တို့လည်းပဲမလွတ်ခေါင်းမကြွနိုင်သောဘေးဒဏ်ကိုထိုသို့သောအိမ်တောင်တစ်ဖက်၌ငါကြံစီဤသို့သောကာလဖြစ်လိမ့်မည်တဲ့ပြေကြပါလေအဖဖျားသခင်ဟာအပြစ်ပေးပိုင်လူပေးတယ်ပေးသမျှသောအပြစ်ဒဏ်ကိုသူခံစေခြင်းတဲ့လူအဖွဲအစည်းဟာခေါင်းငုံပြီးခံရစမြဲသာဖြစ်ပါလေဖြောင့်မတ်စွာကျင့်သောသူတို့အနေနဲ့ကတော့ငါစကားအားဖြင့်အကျိုးကိုခံယူကြရမယ်မဟုတ်လားဆိုပြီးတော့ဆက်လက်ဖော်ပြပေးလိုက်ပါလေမိတ်ဆွေအပေါင်းတို့ဖြောင့်မတ်စွာကျင့်ခြင်းဆရာဟာအဖဖျားသခင်ကိုခိုလှုံခြင်းသာဖြစ်ကြောင်းရှင်းစရာလိုမှာမဟုတ်ပါဘူးအဖဖျားသခင်ကိုခိုလှုံသူမှန်တည်း၍အတွက်လေအကျိုးကျေးဇူးဆရာဟာအမြဲရှိနေမှာသာဖြစ်ပါလေ
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကမိခာနာဂတိကျမ်းအခန်းကြီး2အခန်းငယ်8ကနေအခန်းငယ်73အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်